to the Voice of America in Burmese.
Mingla ba shin Washington မြို့တော် VOA American အတန်းကနေ2020ပြည်မေလ17ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။ကဘာတဝမ်းမှာယောဂကူးစက်ခံရသူစုစုပေါင်း4သန်းကျော်နေပြီးတေဆုံးသူအရေအတွက် 28,000 ကျော်ရှိလာနေပြီဖြစ်တယ်လို့တနင်္လာနေ့က Johns Hopkins တက္ကသိုလ်စီးရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအတောအတွင်း COVID-19 ယောဂကူးစက်မှုဒုတိယလှိုင်းဖြစ်လာနိုင်ခြေရှိနေကြောင်းတောင်ကိုရီးယားအစိုးရကသတိပေးလိုက်ပါတယ်။ Coronavirus ကူးစက်မှုဟာလုံးဝအပြည့်ရက်သွားတာမဟုတ်သေးဘူးလို့တနင်္လာနေ့ကနိုင်ငံကိုပြောကြားတဲ့မိကုံးမှာသမရမွန်ဂျေအင်းကပြောပါတယ်။တောင်ကိုရီးယားမှာတစ်လအတွင်း Coronavirus ကူးစက်မှုနှုန်းပြန်ပြီးမြင့်တက်လာခဲ့ပြီးတဲ့နောက်အခုလိုသမရမွန်ဂျေအင်းကသတိပေးပြောကြားခဲ့တာပါ။တရုတ်နိုင်ငံမှာတော့ virus ကူးစက်ခံရသူအသစ်14ဦးကိုတွေ့ရှိခဲ့ကြောင်းတနင်္လာနေ့ကကြေညာခဲ့ပြီးဒါဟာ10ရက်အတွင်းပထမဆုံး10ကနန်းအရေအတွက်ဖြစ်ပါတယ်။ကယောဂါထိန်းချုပ်ရေးကန့်သက်ချက်တွေကိုပြီးခဲ့တဲ့သတင်းဘက်ကစတင်ဖြေလျှော့ခဲ့တဲ့ဂျာမနီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုရိုနာဗိုင်းရပ်စ်ကူးစက်သူတချို့ကိုတွေ့ရှိခဲ့ပြီးအထူးသဖြင့်တက်ကြီးရွယ်အိုစောင့်ရှောက်ရေးဂီဟာတွေနဲ့တားသက်ယုံတွေမှာဖြစ်တယ်လို့ဆိုပါတယ်။စပိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတွေမှာတော့စီးပွားရေးလုပ်ငန်းတစ်စိတ်တစ်ပိုင်းကိုဖြည်းဖြည်းချင်းစတင်ဖွင့်လှစ်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေပြန်လည်နယ်လမ်းမထူနိုင်ခင်ကာလအတွင်းကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်အလုပ်လက်မဲ့ဖြစ်မဲ့ရာဂိုင်နှုန်းဟာ25ရာဂိုင်နှုန်းထိရောက်နိုင်ကြောင်းသမရအင်ဖြူတော်ထိပ်တန်းအရာရှိကြီးတဦးကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။လက်ရှိတရားဝင်ကိန်းဂဏန်းတွေအရအမေရိကန်မှာအလုပ်လက်မဲ့ဥယျာဉ်ဟာ 14.9 ရာဂိုင်နှုန်းထိရှိခဲ့ပါပြီ။2020ပြည့်အတွက်ဂျန်နဲ့နှစ်ဝက်နဲ့2021ခုနှစ်အကူးပြောင်းကာလအမေရိကန်မှာစီးပွားရေးတွေပြန်ပြီးတက်မလာခင်ရှိလာမဲ့အလုတ်လက်မဲ့ဥယျာဉ်ဟာပုံမဆိုးရွားနိုင်ခြေရှိပြီး25ရာဂိုင်နှုန်းလောက်ထိဖြစ်နိုင်ဖို့ရှိနေကြောင်း Fox News သတင်းဌာနတနင်္ဂနွေအစီအစဉ်မှာ American ဘဏ္ဍာရေးဝန်ကြီး Steven Mnuchin ကပြောခဲ့ပါတယ်။တောက်ချာနေ့ကတရားဝင်ကြေညာခဲ့တဲ့အလုတ်လက်မဲ့ဥယျာဉ် 14.9 ရာဂိုင်နှုန်းဟာ American ပြည်ထောင်စုမှာ1930ပြည့်နှစ်တဝိုက်ရင်ဆိုင်ခဲ့ရတဲ့စီးပွားပြတ်ကတ်ကြီးပြင်းအဆိုးရွားဆုံးဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးခဲ့သူစုစုပေါင်း11,000ကျော်ရှိခဲ့ပြီးအဲ့ဒီထဲမှာ virus ကူးစက်ခံရသူစုစုပေါင်း180ရှိခဲ့ပြီးသေဆုံးသူပေါင်း6ဦးရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတနင်္ဂနွေနေ့နောက်ပိုင်းထုတ်ပြန်ကြေညာဖော်ပြထားပါတယ်။နိုင်ငံတော်ယောဂါကူးစက်မှုအခြေအနေပုံမှန်သိရှိနိုင်ရေးတိုင်းနယ်ပြည်နယ်အလိုက်စမ်းသပ်စစ်ဆေးမှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်ဖို့ကျန်းမာရေးပညာရှင်တွေကလည်းအကြံပြုထားပါတယ်။ဒီအတောအတွင်းမြန်မာနိုင်ငံမှာယောဂါပိုးစမ်းသပ်ကိရိယာပေါင်းထောင်နဲ့ချီထောက်ပံ့ကူညီနိုင်ရေးကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကလှူဒန်းမဲ့စမ်းသပ်ကိရိယာနဲ့ Death Sand ပစ္စည်းပေါင်း2000တဲကတဝက်ကိုလူသားချင်းစာနာထောက်ထားမှု၄ချောင်းပြန်တမ်းမှုအစီအစဉ်နဲ့မြန်မာနိုင်ငံကိုပို့ဆောင်ခဲ့တယ်လို့မနေ့တနင်္ဂနွေနေ့ကကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ကပ်ရောဂါထိန်းချုပ်နိုင်ရေးနိုင်ငံတကာ၄ချောင်းခီးစဉ်တွေယာယီရပ်ဆိုင်းထားချိန်မှာမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်ထောက်ပံ့နိုင်ရေးလူသားချင်းစာနာမှုဆိုင်ရာအထူး၄ချောင်းပြန်တမ်းမှုအစီအစဉ်ကိုမလေးရှားနိုင်ငံကွာလမ်လမ်ပူမြို့ကနေရန်ကုန်မြို့အထိပြေးဆွဲနိုင်ဖို့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစီမံဆောင်ရွက်ခဲ့တာပါဒီအစီအစဉ်မှာဥရောပသမဂ္ဂနဲ့ဆွစ်ဇာလန်နိုင်ငံတို့ကပေးတဲ့ရန်ပုံငွေကြောင့်အခုလိုလူသားချင်းစာနာမှုဆိုင်ရာလေရင်တွေပြေးဆွဲနိုင်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အသွာလာပိတ်ပင်ကန့်သတ်ထားတာကိုဇွန်လ9ရက်နေ့အထိနောက်ထပ်သတင်း၄ပတ်ထပ်တိုးလိုက်ပါတယ်။အစိုးရရဲ့ကပ်ရောဂါထိန်းချုပ်မှုဆောင်ရွက်နေတဲ့နှစ်လတာကာလအတွင်းတုံ့ဆိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ဒီသတင်းပတ်အစောပိုင်းကစလို့တဖြည်းဖြည်းပြန်ဖွင့်ပေးလာနေပေမဲ့တင်းကျပ်တဲ့ကျန်းမာရေးလက်ညွန်ချက်တွေကိုဆက်ပြီးလိုက်နာကြရမှာဖြစ်ပါတယ်။မလေးရှားမှာယောဂါကူးစက်ခံထားရသူစုစုပေါင်း6,500ကျော်နဲ့သေဆုံးသူ100ကျော်ရှိပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။
တင်းနာနေမနဲ့ခင် VOE မြန်မာပိုင်းရဲ့သတင်းတွေကိုတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါပြည်ကတက်ခိုက်မှုရစဲရေးနဲ့ထာဝရညီညာရေးဆိုင်ရာတမတော်ကာကွယ်ရေးဦးစည်းချုပ်ယုံရဲ့စနေနေ့ထုတ်ပြန်ချက်အပေါ်ကိုကန့်တအောင်ပလောင်ရခိုင်အီတပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲကတန်တရားနဲ့တုတ်ပြန်လိုက်ပါတယ်မေလ10ရက်တနင်္ဂနွေနေ့ကထုတ်ပြန်တဲ့ညီနောင်သုံးဘွဲရဲ့ကြေညာချက်အစမှာတော့တမတော်ရဲ့လေးလနီးပါးကြားယာယီအပြစ်ခတ်ရစဲရေးကြေညာချက်ဟာCOVID-19 ထိန်းချုပ်ရေးအပအဝင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းသွားအောင်လုပ်နိုင်မှာမဟုတ်တယ်လို့ဟန်ပြထုတ်ပြန်ကြတာဖြစ်တယ်လို့ဖော်ပြပါတယ်။မြန်မာတပ်မတော်နဲ့အစိုးရတို့ဟာမဟာမိတ်၃ဘွဲ့ကိုအကြမ်းဖက်အဖွဲ့အစည်းမတရားအသိဉာဏ်အဖြစ်သတ်မှတ်ထားပြီးကြိုတင်ကန့်သတ်ချက်တွေနဲ့အပြစ်ရစဲကြောင်ကြေညာခြင်းဟာညီနောင်၃ဘွဲ့တွေကတဖွဲ့ချင်းဒါမှမဟုတ်အဖွဲ့အားလုံးကိုအစိုးရတပ်ရဲ့လုပ်ပိုင်ခွင့်တွေတုံပြီးဆက်လက်ချေမှုန်းသွားဖို့ရည်ရွယ်နေခြင်းသာဖြစ်တယ်လို့စွပ်စွဲထားပါတယ်။COVID-19 ကာကွယ်ထိန်းချုပ်ရေးမှာတိုင်းသားလက်နက်ကင်တပ်ဖွဲ့တွေလက်တွဲဆောင်ရွက်ကြပါလို့မြန်မာအစိုးရနဲ့တပ်မတော်ကပြောဆိုနေတာဟာအပေါ်ယံသာဖြစ်ပြီးလက်တွေ့မှာတော့မြန်မာစစ်တပ်ဟာ NCA အပြည့်အစုံချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေလှုပ်ဆောင်နေတဲ့ COVID-19 ထိန်းချုပ်ရေးလုပ်ငန်းတွေကိုဟန်တာနှောက်ယှက်နေတာလို့ထောက်ပြပါတယ်။ဒါကြောင့် COVID-19 ကာကွယ်ထိန်းချုပ်ရေးနဲ့တိုက်ပွဲတွေရပ်တန့်ပြီးညီညာရေးလုပ်ငန်းစဉ်တွေလက်တွေ့ပြန်ဆနိုင်ရေးအတွက်မြန်မာတပ်မတော်အနေနဲ့ကြိုတင်ကန့်သတ်ချက်တွေမထားဘဲတနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အတူတပြိုင်တည်းထည့်ကြေညာပေးဖို့ညီနောင်၃ဘွဲ့ကကြောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ပိုင်း MEC မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ဖက်ဆက်လုပ်ကိုင်နေတာတွေကိုရပ်ဆိုင်းထားဖို့အိန္ဒိယဆောက်လုပ်ရေးအာဒါနီကုမ္ပဏီကို Justice for Myanmar လူအခွင့်အရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်အထူးသဖြင့် COVID-19 ကာယောဂါရင်ဆိုင်နေရချိန်မျိုးမှာတော့တိုင်းဒေသတွေမှာစစ်စင်ရေးတွေလုပ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကိုတားဆီးတဲ့အနေနဲ့အဒါနီအပါအဝင်နိုင်ငံတကာစီးပွားရေးကုမ္ပဏီတွေဟာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားဖို့မေလ၈ရက်နေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ရန်ကုန်အလုံးစိတ်ကမ်းမှာကုန်တင်ကုန်ချလုပ်ငန်းလှုပ်ဆောင်နေတဲ့အဒါနီကုမ္ပဏီဟာမြန်မာနိုင်ငံမှာယင်းကြီးမြှုပ်နှံမှုဒေါ်လာတန်း290ရှိပြီးစစ်တပ်ရဲ့ MEC Corporation နဲ့ဖက်ဆက်လုပ်ကိုင်ဖို့2019မေလတည်းမှာမြန်မာအစိုးရကခွင့်ပြုခဲ့တာပါမြန်မာနိုင်ငံအတွက်တရားမျှတမှုဖော်ဆောင်ရေး Justice for Myanmar အဖွဲ့ဟာစစ်တပ်ရဲ့စီးပွားရေးယင်းနှိမ့်နှံမှုတွေမှာနိုင်ငံတော်ဟန်ဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်ဆံမှုရှိနေတဲ့အထောက်အထားတွေကိုပြုစုဖော်ထုတ်နေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမြောက်ပိုင်းစစ်ကင်ပြည်နယ်နယ်စပ်တစ်လျှောက်မှာစနေနေ့ကအိန္ဒိယနဲ့တရုတ်စစ်တပ်ကြားအပြန်လန်ပြစ်ခတ်တဲ့အထိတင်းမာမှုဖြစ်ခဲ့ရတယ်လို့အိန္ဒိယ Hindustan Times သတင်းစာရဲ့ website စာမျက်နှာမှာဖော်ပြပါရယ်နှစ်ဘက်ကြားဒေါသတကြီးထိတ်တရင်ဆိုင်မှုအတွင်းစစ်သား150လောက်ပါဝင်တယ်လို့သတင်းစာကရေးပါရယ်နှစ်ဖက်အပြန်လန်ပြစ်ခတ်မှုကြောင့်အိန္ဒိယစစ်သား4ဦးနဲ့တရုတ်ဘက်ကစစ်သား9ဦးဒဏ်ရာရသွားတယ်လို့စစ်တပ်အရာရှိတူက Hindustan Times သတင်းစာကိုပြောပါရယ်အိန္ဒိယနဲ့တရုတ်တို့ဟာကြောက်တောင်နေပေါ်များတဲ့သူတို့ရဲ့နယ်စပ်စီးရေးနယ်နိမိတ်နဲ့ပတ်သက်ပြီးအချိန်အတော်ကြာကလေးကအငင်းပွားမှုတွေရှိလာခဲ့ကြတာဖြစ်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကရောဂါကျရောက်နေခြင်းမို့ရောဂါမကူးစက်ရအောင်တယောက်နဲ့တယောက်ခက်ခွက်ခွာနေရခြင်းမှာဒီနှစ်မေလ10ရက်နေ့ကျရောက်တဲ့မိခင်များနေ့ကိုတော့အရင်နှစ်တွေနဲ့ပုံစံမတူဘဲကဘာတလွားမှာချစ်ချင်းမြတ်တာနဲ့စိတ်ကူးစိတ်တန်းနေပေါင်းပြီးပုံဖော်ကျင်းပကြပါတယ်အွန်လိုင်းကတဆင့်အခြားလူတွေစီတွားရောက်လည်ပတ်တွေ့ဆုံတာအိမ်နီးနားချင်းတွေကိုစားစရာပေးကမ်းမျှဝေတာကဘာတလွားမှာလုပ်ခဲ့ကြပါတယ်ပန်းမင်းတွေကို6ပေအကွာကနေခြာထားပေးတာဗတင်းပေါက်ကနေမြင်နိုင်ဖို့ကိုတိုင်းလှုပ်ထားတဲ့စာရန်တွေကင်ပြီးထောင်ပြတာစာရတွေကိုပြုတ်လုပ်ပြီးဒီနှစ်အမေများနေ့ကိုခါတိုင်းနှစ်တည်နဲ့မတူပဲကျင်းပခဲ့ကြပါတယ်ဆေးရုံတွေမှာလည်းဝန်ထမ်းတချို့ကလူနာတွေရဲ့မိသားစုဆွေမျိုးသားချင်းတွေစီအတန်ဖိုင်တွေရိုက်ကူးထားတဲ့ရုပ်တံဗီဒီယိုသတင်းစကားတွေကိုလူနာတွေမြင်တွေ့ခွင့်ရအောင်တဆင့်ကူညီဖွင့်ပြပေးခဲ့ပါတယ်ဒီနှစ်အမေများနေ့မှာတော့ကဘာတလွားမိခင်တွေအတွက်အဝေးကနေပဲချစ်ချင်းမြတ်တာကိုဖော်ကျူးပြသခဲ့ကြပါတယ်ခင်ဗျာတင်းနန်းလာနေမနက်ခင်းသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
မြန်မာ COVID-19 တိုက်ဖျက်ရေးမှာဥရောပသမဂ္ဂ EU နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အကူအညီတွေဆက်လက်ရရှိနေပေမဲ့မြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံများဆင်းမှာထည့်သွင်းလိုက်တဲ့အချက်ကြောင့်အကူအညီတွေလျော့သွားနိုင်တဲ့အကြောင်းတင်ပြပေးပါမယ်။ မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆန်းသက်စစ်ဆီးမှုတွေတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပေးပို့တဲ့ကိုရိုနာဗိုင်းရပ်စ်ဆန်းသက်စစ်ဆီးတဲ့ test kit တွေတွဲကပထမအတုပ်အနေနဲ့ test kitစံတပစ္စည်းအစုံပေါင်း1000တင်းနှင်းကနေနေမှာမြန်မာနိုင်ငံကိုဆက်ရောက်လာပါတယ်ဒုတိယအကြော့အဖြစ် test kit စံတပစ္စည်းအစုံ1000ကတော့ဇွန်လမတိုင်ခင်ထပ်ရောက်လာမယ်လို့လည်းခန့်မှန်းရပါတယ်ကုလသမဂ္ဂအဖွဲ့ရဲ့ကိုစားကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကမလေးရှားနိုင်ငံကွာလာလမ်ပူနဲ့မြန်မာနိုင်ငံရန်ကုန်မြို့ချလေချောင်းခီးစဉ်ပြန်တန့်ပေးတာဖြစ်ပြီးလူသားချင်းစာနာထောက်ကူမှုဆိုင်ရာကုန်စည်တွေနဲ့လူပုဂ္ဂိုလ်တွေကိုပို့ဆောင်ပေးတာဖြစ်ပါတယ် WFP ရဲ့လေချောင်းခီးစဉ်အတွက်ကိုတော့ဥရောပသမဂ္ဂ EU နဲ့ဆွစ်ဇာလန်နိုင်ငံတို့ကရန်ပုံငွေထောက်ပံ့တာဖြစ်ပါတယ်တချိန်တည်းမှာပဲယောဂတိုက်ဖြည့်ရေးအသုံးပြုနေရတဲ့ဆေးရုံဆေးကန်းသုံး PPE တွေဖြစ်တဲ့နှကောင်းစည်းတွေယောဂကာကွယ်ရေးဝတ်စုံတွေပြည်တွင်းမှာထုတ်လုပ်မှုကိုအားပေးတဲ့အနေနဲ့ပြည်တွင်းအထည်ချုပ်ဆက်ရုံနှစ်ခုကနေကျပ်သိန်း2000ဘူး PPE ပစ္စည်းတွေမှာယူခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်ပြည်ရင်းအထည်ချုပ်လုပ်ငန်းတစ်ခုဖြစ်တဲ့ရွှေစည်းစာအထည်ချုပ်လုပ်ငန်းပိုင်ရှင်ဒေါ်နှင်းတမွန်ကတော့အခုဆိုရင်တရက်ကို PPE ဝတ်စုံ2000နီးပါးထုတ်လုပ်နိုင်ပြီဖြစ်ကြောင်း AFP သတင်းအေဂျင်စီကိုပြောပါတယ
်။ဖွဲ့စည်းရုံအုပ်ကြီးတွေကိုယ်တိုင်ဆက်လာတယ်ပေါ့နော်ဆိုတော့ဟေးသူတို့တကယ်လိုအပ်နေတယ်ပေါ့နော်။အော်အဲ့ဒါမလိုအပ်ဘဲနဲ့တော့သူတို့ဆက်လာမှာမဟုတ်ဘူးပေါ့။တချို့ဆိုလို့ရှိလို့ရှိရင်လည်းလေဟိုလာယူဖို့သာယူဖို့အရင်သူ့ဘက်ကလည်းစူးစမ်းရတယ်။အဲ့တော့လမ်းနေရာပိတ်ထားတာဆိုတော့လေ။ဟိုအဲ့ချိန်မှာအမတို့ကအခုဟိုဒီကိုဗစ်တောင်မှကာလီမေ့ပြီးတော့ဟိုစိတ်ညစ်စရာဆိုတဲ့ဟာယူမေ့ပြီးတော့ဒီတိုက်ပွဲတစ်ခုလုပ်နေသလိုမျိုးပဲစီစဉ်နေသလိုပဲ
။ပြည်ရင်းမှာ PPE ဝတ်စုံတွေဈေးကြီးနေချိန်မှာသူတို့ကတော့အစုံ1000လောက်လှူဒန်းနိုင်ပြီလို့လည်းပြောပါတယ်။စေယုံထဲမှာလဲနှကောင်းစီတွေဝတ်ထားတဲ့အထည်ချုပ်ဝန်တန်းတွေပြားပန့်ခတ်ချုပ်လုပ်နေကြတာပါ။ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဘက်ကမြန်မာနိုင်ငံတွင်မှစိုက်ပျိုးရေးအသေးစားချေးငွေချေးလက်ဖွံ့ဖြိုးရေးအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းစဉ်အများပြားရှိနေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုငွေကြေးခွာချတဲ့နိုင်ငံအဖြစ် EU ကသတ်မှတ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတချို့ဆုံးရှုံးရနိုင်ခြင်းရှိနေပါတယ်။တင့်တင့်မြန်မာလုပ်ငန်းစုအကြီးအကဲဒေါ်တင့်တင့်လွင်ကတော့ဟန်ဂေရီနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာဂုံတူးဆောင်ကောင်စစ်ဝင်ချုပ်ဖြစ်သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဟန်ဂေရီနိုင်ငံခီးစဉ်အတွင်းမှာလည်းစီးပွားရေးဆွေးနွေးပွဲတွေစီစဉ်ခဲ့သူဖြစ်ပါတယ
်။ဒီအထည်ချုပ်တစ်ခုလည်းမဟုတ်ဘဲနဲ့ဥမာ GIZ ပေါ့နော် GIZ လိုမျိုးဒီဂျာမနီကနေလာပြီးတော့ဒီ NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးတွေဟိုဘယ်လို community လို့အဖွဲ့အစည်းတွေ ਆ ဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့ဆောင်လမ်းပြလုပ်ထားတာအများကြီးရှိရပါတော့။ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့မွေးမြူရေးလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုသင်ပေးတာတို့ microfinance ပေးပြီးတော့သူတို့ဒါဖွံ့ဖြိုးရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းတွေမှာသူတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝရပ်တန့်သွားတာပါတော့။ဂျာမနီအနေနဲ့ကတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်သူတို့ဆက်သွားမယ်ဒါပေမဲ့ GIZ ကနေပြီးအစ်စ် project တွေကိုလုံးဝချပြီးတော့မှမဟုတ်တော့ဘဲနဲ့ဥရောပသက်မှတ်ကပဲဒါတွေကိုစစ်စစ်ပြီးတော့မှအဲဆက်ချပြီးခြင်းလဲချပြီးမယ်ရက်ဆိုင်ထားရင်လည်းရက်ဆိုင်ထားမယ်เนาะဒီအခြေအနေမျိုးတွေဖြစ်သွားတာ
ငွေကြေးခွာချတဲ့နိုင်ငံဖြစ်သက်မှတ်ခံထားရတဲ့အတွေ့အကြောင်းမြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုတွေအတွေ့ EU အဖွဲ့ဝင်နိုင်ငံတွေဘက်ကတော့တုံ့ဆိုင်သွားမယ်အနေအထားပါလို့လဲဒွန်တင့်တင့်လွင်ကရှုမြင်ပါတယ်ဒါပြင် EU နဲ့မြန်မာကြားငွေကြေးလွှဲပြောင်းမှုတွေမှာလည်းငွေရရှိမှုအရင်အမြင့်နဲ့ပတ်သက်လို့ပိုပြီးတိတိကျကျရှင်းလင်းရတော့မယ့်အခြေအနေဖြစ်တယ်လို့လည်းပြောပါတယ်ရှင်။ကျမတင်ကီထိုက်ပါ
။ COVID-19 ကူးစက်ရောဂါဖြစ်ပွားပုံနဲ့ကန့်တွယ်ပုံတွေအပေါ်အမေရိကန်နဲ့တရုတ်ထိပ်တန်းတာဝန်ရှိသူတွေအကြားအပြန်အလှန်ဖြစ်တင်ပြောဆိုနေကြပါတယ်။ Coronavirus ဝူဟန်မြို့တက်ခွဲခန်းကထွက်လာတယ်လို့ပြောနေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဟာနိုင်ငံရေးကစားနေတာဖြစ်တယ်လို့တရုတ်ဘက်ကစွပ်စွဲနေတယ်လို့ဝန်ကြီးပုံပီယိုကလည်း COVID-19 သတင်းအချက်အလက်တွေမျှဝေပေးဖို့တရုတ်နိုင်ငံကိုတောင်းဆိုနေပါတယ်။ CDC ဆိုင်ရဲ့သတင်းလွှာကိုပြောပြပါမယ်။ COVID-19 ရောဂါဝူဟန်မြို့မှာစဖြစ်ခဲ့တယ်ဆိုတဲ့အချက်ပေါ်မှာတော့နှစ်ဖက်သဘောကွဲလဲတဲ့ပုံမပေါ်ပါဘူး။ဒါပေမဲ့ဘလို့ဖြစ်ခဲ့တယ်လဲဆိုတဲ့အချက်ပေါ်မှာတော့ သဘောကွဲလွဲနေကြပါတယ်ဒီဗိုင်းရပ်စ်ဝူဟန်တခွဲကန်ကပေါက်ဖွားလာတဲ့အထောက်အထားတွေတပုံကြီးရှိရဲဆိုပြီးဝန်ကြီးပုံပီယိုပြောခဲ့တဲ့အချက်ကိုသတင်းတောက်တွေကမေးတော့
Here's how this could get solved really quickly.
ဒီဆောင်ကိုတကယ်ပဲမြန်မြန်ဖြေရှင်းနိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကိုကြေပြေးထားတဲ့အတိုင်းပွင့်လင်းမြင်သာစွာနဲ့ဖွင့်ပေးမယ်ဆိုတဲ့ရည်ရွယ်ချက်ချင်းလောက်ဆရာရှိတာတွေကိုတရုတ်ကွန်မြူနစ်ပါတီကလုပ်ပြီးနိုင်ပါတယ်။ဒီလိုကာယောဂမျိုးမထိန်ချုပ်နိုင်လောက်အောင်နောက်မဖြစ်စေဖို့တခြားကမ္ဘာနိုင်ငံတွေလုပ်နိုင်တဲ့အရာမျိုးပါ။ဒီချိန်ထဲမှာပဲဘီဂျင်းမြို့မှာလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပုံပြရဲ့စကားဟာပြည်တွင်းနိုင်ငံရေးကစားဖို့လုပ်နေတာပါလို့ပြန်ပြီးဆက်ဆွဲလိုက်ပါတယ်။
彭妙先生反复的讲，但他就拿不出证据来。
Mr. Pompeo ကဗိုင်းရပ်စ်ဆီးမျိုးကိုခဏခဏပြောနေပါလေ။ဒါပေမဲ့အထောက်အထားလည်းတကားမှမပြဘူး။ဒါကရှိမှမရှိတာ။ဒါကသိတဲ့ပညာရှင်တွေနဲ့ဆေးပညာကျွမ်းကျင်သူတွေလုပ်ရမယ့်ကိစ္စပါ။နိုင်ငံရေးသမားတွေအနေနဲ့ပြည်တွင်းနိုင်ငံရေးအတွက်လင်ညာပြောဆိုနေတာလည်းစက်မလုပ်ဖို့လိုပါရဲ။လို့ပြောခွင့်ရဟွာချုံရင်းကပြောတယ်။ Germany, Britain နဲ့ Australia နိုင်ငံတို့အပါအဝင်တခြားကမ္ဘာနိုင်ငံတွေကတော့ဝူဟာမှာကူးစက်မှုဖြစ်ခဲ့တဲ့အချက်လက်တွေကိုပို့ပြီးသိကျင်နေပါတယ်။သိပ္ပံပညာရှင်တွေပြောတာကိုတရုတ်ကခွင့်ပြုတင်တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်
။ And it is still refusing to share the information we need to keep people
safe. UAB and Kinshin ကိုကျွန်တော်တို့လိုအပ်တဲ့သတင်းအချက်လက်တွေကိုတရုတ်နိုင်ငံကပေးဖို့ညှဉ်းဆန်နေပါတယ်။ Virus နဲ့ဆိုင်တဲ့ဓာတ်ကွဲနမူနာတွေ၊သုတေသနပြုထားတာတွေ2019ဒီဇင်ဘာလတုန်းကပြားနာခဲ့တဲ့လူနာတွေရဲ့အသေးစိတ်မှတ်တမ်းတွေလိုသတင်းချက်လက်တွေကိုလိုချင်ပါတယ်။ဒီဗိုင်းရပ်စ်ကိုပထမဆုံးကူးစက်ခံရတဲ့လူနာအမှတ်0ကျောင်းသိကျင်သလားကျွန်တော်ကိုမေးရင်တော့မေးတင်စရာတော့မလိုပါဘူး။ပုံပီယိုကဒီလိုအချက်လက်တွေတောင်းပြီးပွင့်လင်းမြင်သာဖို့ပြောနေတာကနိုင်ငံရေးကြောင့်မဟုတ်ဘဲလူအသက်တွေကိုကယ်တင်ဖို့ပါလို့ပြောပါတယ်ခင်ဗျ။ကျွန်တော်ရဲမထွန်ပါ
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာလက်ရှိတစ်ကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူဆက်ခံရမှုရှိမရှိဘလို့စမ်းသပ်စစ်ဆေးမှုတွေလုပ်ရတယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ်။ American နိုင်ငံ UTMB Texas စစ်တပ်ကတူ Galveston မှာရှိတဲ့အမှုစီဝဗေဒဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကို online ကနေမေးမြန်းထားတဲ့ပထမပိုင်းမှာယောဂါပိုးကူးစက်မှုရှိမရှိဓာတ်ရိုက်စမ်းသပ်တဲ့နည်းကိုသိရပါမယ်။ကျွန်မခင်မျိုးတက်ပ
တက်ချင်းရဲ့သိအခုဈေးမှာအလုပ်လုပ်နေတာပါလေ
အခုဟာကြာတော့ University of Texas Medical Branch မှာဘောနော် Galveston Texas မှာဟာ Clinical Fellowship လုပ်နေတာပ
ါဟုတ်ကဲ့ဒီမှာအတိအကျပေါ့နော်ဒီ COVID-19 patient တွေကို testing တွေလုပ်နေရတယ်လို့ကြားပါတယ်ဆိုတော့ဘယ်လောက်ကြာပါပြီလဲအဲ့လိုမျိုးဟိုစပြီးတော့နော်လူနာတွေကိုစမ်းသပ်တာလေ
အခုဆိုရင်ဘယ်လောက်လောက်ရှိဘူးပေါ့နော်
တလားလောက်တွင်းမှာပေါ့နော်ဒူနာပေါင်းဘလောက်ကိုဒီစမ်းသပ်ပေးပါပြီလဲ
အဲတလားအတွင်းမှာ73ရက်က live စတဲ့အချိန်ကနေဒီနေ့အထိကဒီ UTMB တမရိုဒီ hospital campus စုစုပေါင်း၄ခုလုံးအပါဝင်ပေါ့နော်အဲဆိုရင်ဒူနာပေါင်း2000ကျော်စမ်းသပ်ပြီးပါပြီ
ဟုတ်ကဲ့
ဒူနာနဲ့ operation အကုန်ပါတယ်ပေါ့နော်
ဒီလူနာ2000ကျော်စမ်းသပ်တဲ့အဥ္စာပေါ့နော်ဟိုဘလောက်မှာ positive ဘလောက် negative ဘလောက်တွေ့ပါလဲဒီ2000ကျော်စမ်းတဲ့ထဲမှာ
ဟို2000ကျော်မှာအခုဒီနေ့ date အထိကကြာတော့7% positive ရှိတယ် positive rate ရှိတယ်ပေါ့နော
်ဟုတ်ကဲ့ပထမဆုံးဒီလူနာတွေနဲ့တွေ့တဲ့အခါမှာကိုယ့်အတွက်ပေါ့နော်ကိုယ့်မကူးဆက်အောင်ဘလို့အကာအကွယ်တွေလုပ်လဲအရင်ပြောပြပေးပါဟု
တ်အော်တမန်ကြတော့ဒီ laboratory ဘိုင်းအဖြစ်တဲ့အတွက်ကြောင့်မလို့လူနာနဲ့တိုက်ရိုက်မတွေ့ဘူးဒါပေမဲ့လူနာရဲ့ sample ပေါ့နော်specimen နဲ့တွေ့တာပေါ့နော်ဆိုရင်ဒီပြောရမယ်ဆိုရှင်တော့ front line မှာ specimen နဲ့တွေ့တယ် COVID-19 virus ပါနိုင်တဲ့ specimen တွေအကုန်လုံးနဲ့တွေ့တာပေါ့နော်ဆိုတော့ဒီ laboratory guideline အတိုင်းတွားတယ်ဒီမှာဆိုလို့ရှိရင် lab မှာ standardprotocol precaution อ่ะจ้ะတော့ glove with the lab aid with the data standard precaution now the biosafety cabinet တွေဆိုတာရှိတယ် biosafety cabinet ဆိုတာကဒီ biosafety level 2 laboratory မှာ laboratory မှာထားရတယ် level laboratory BSL 2လို့ခေါ်တယ် so BSL 2 level ရှိတဲ့ biosafety cabinet ထဲမှာဒီ samples တွေကိုဟိုပါတော့
ဆန်တက်တယ
်ဆန်တက်ရတယ်ခြင်ရတယ်အခွင့်အဲ့လိုမျိုးလုပ်ရတယ်
ဒီ testing လုပ်တဲ့ဥစ္စာလေးပေါ့နော်နီးလေးဘယ်နှခုလောက်ရှိလဲအရင်ပြောပြပေးပ
ါ so main နီလန်ကကြတော့တစ်ခုပဲရှိတာပေါ့နော်တစ်ခုပဲဆိုတာကဒီ virus ရဲ့ nucleic acid ကိုဒါ genetic material ပေါ့နော်အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းတက်ရတဲ့နီးဒီတနီးပဲရှိရဒါပေမဲ့ဒီနီးကဒီနီးကိုသုံးပြီးတော့ဒီ lab တွေကကိုယ်ကိုယ်တိုင်လောက်ကြ develop လုပ်တယ်လို့ခေါ်တာပေါ့နော် CDC က principal အကြတော့ဒီနည်းကိုပဲသုံးပြီးတော့ဆိုတော့နည်းကတနည်းလေးပဲဒါပေမဲ့ဟိုဟာ form ကအမျိုးမျိုးပေါ့နော်ဟိုသူတို့အဲဒီ
နည်းကိုသုံးရတဲ့ပုံစံ
သုံးရတဲ့ပုံစံပေါ့ပုံစံတွေကတော့အမျိုးမျိုးပေါ့နော
်ဟိုအခုလောလောဆယ်ပေါ့နော်ဒီလိုမျိုးတကယ်ဒီ COVID-19 ဖြစ်စေတဲ့ဒီယောဂပိုးရှိမရှိပဲတရိုက်ဆန်းနေတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပထမဆုံးတမလို့စမ်းတာကတော့ဟိုအခုအဲတလာလုံးလုံးနီးပါးက symptomatic ပေါ့နော်ဒီယောဂလက္ခဏာရှိတဲ့လူနာတွေကိုပဲစမ်းကြစမ်းရတာပေါ့နော်ဒီဆေးရုံတင်ထားတဲ့လူနာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင် outpatient clinic တွေကိုလာတယ်စိတ်ကနေကိုလာကြတဲ့လူနာတွေပဲဖြစ်ဖြစ် ER ကိုလာတယ် emergency ကိုလာတဲ့လူနာတွေပဲဖြစ်ဖြစ်ဟိုယောဂလက္ခဏာရှိတဲ့လူစမ်းတယ်တမလို့ဒီပြီးခဲ့တဲ့ Thursday ဒီတီတပတ်ကြာတဲ့ပြည်တော်ကြနေရာမှာစပြီးတော့ဒီ Texas မှာTexas ကလည်းနေရာတိုင်းမဟုတ်သေးဘူးဒီမြို့တချို့မှာပဲပြီးတော့တို့တို့ဒီမြို့အပါဝင်အခုနေတဲ့မြို့အပါဝင်ဆေးရုံရှိတဲ့မြို့အပါဝင်I think လောကလက္ခဏာရှိရလူရောမရှိရလူရောစမ်းသပ်ဖို့အတွက်ဖွင့်ပေးလိုက်ပြီပေါ့နော
်ဆိုတော့အဲ့ဒါဘာနမူနာတွေယူလဲဟိုတွေ့နမူနာတို့ဘာလို့ပေါ့နော်နမူနာဘယ်နှမျိုးယူလဲအဲ့ဒါလေဘယ်နေရာရဟာတွေယူလဲပြောပြပေးပ
ါဟုတ်ကဲ့ဆိုဟိုနမူနာတွေရကြတော့ဒီနှာခေါင်းကနေပြီးတော့ဟိုခေါ်တာပေါ့နော်nasal pharyngeal လို့ခေါ်တာပေါ့နော်နှာခေါင်းကနေပြီးတော့ဒီလုံးဝအတွင်းပိုင်းထိပေါ့နော်အဲ့အလုံးဝဒီဟိုဝါခွန်းတန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ်အဲ့ဟာကပဲ FDA ကနေပြီးတော့approve လုပ်ထားတယ်ဖွင့်ပြလာတဲ့အဲ့ဆန်ဟိုပါပေါ့နော်နမူနာပေါ့ဒါပေမဲ့တချို့ကကြတော့ဒီအာကောင်ကနေပြီးတော့လဲယူကြတယ်ဒါလဲဟို FDA ကနေပြီးတော့ထွင်းချက်နည်းနည်းပေးတာအဲ့နှစ်ခုပဲအတိကဒီဒီဟာကဟိုအဆုတ်လမ်းကြောင်းရဲ့အပေါ်ပိုင်းလက္ခဏာကိုအပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့FDA ရော CDC ရောဖွင့်မပြတာသေးဘူးဆိုတော့အဲ့အတွက်ကဟို data တွေလည်းမရှိသေးဘူးပေါ့နော်ဒါပေမဲ့အဲတချို့တွေ autopsy လို့ခေါ်တာပေါ့နော်လူတေလို့အဲ့လိုမျိုးဟွာခွဲပြီးတော့ဖွင့်ကြရလူတွေပါတယ်တချို့တွေစစ်ကြရတဲ့ပါတယ်အမ positive တွေပါတယ်ရှိရဆိုတော့ data အနည်းအများတော့ရှိဒါပေမဲ့ဒီ lab တွေမှာ testing လုပ်ဖို့အတွက်ကိုဥပဒေနဲ့ညီဖို့အတွက်ကိုအဲ့အသက်ရှူအဲ့လမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပေါ့နော်နှာခေါင်းရဲ့ဗစက်ဆိုရင်ဟိုးအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အဖြစ်ကနှာခေါင်းပဲယူကြရပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီ sample နမူနာတွေကိုယူပြီးတော့ဒီဆန်းသက်တယ်ပေါ့နော်ဆန်းသက်တဲ့အခါမှာကိုဆန်းသက်တဲ့ဥစ္စာဟို test kits လို့ဒီအများသိနေကြတယ်ပေါ့နော်ဆန်းသက်တဲ့ကိရိယာပေါ့ကိရိယာကဘလိုဟာမျိုးတွေတုံးပါလဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါဘလိုပုံစံနဲ့ဆန်းသက်တယ်လဲပါ냐နည်းနည်းရှင်းပြပေးပ
ါဟုတ်ဟုတ်ဒီ test kit ဆိုတာကတကယ်တမ်းကျတော့ဒီ CDC ကနေပြီးတော့မှထုတ်ပေးလိုက်တာပေါ့နော်ဒီ CDC ကနေထုတ်ပြတဲ့ test kit ဆိုတာဒီ virus ရဲ့ nucleic acid ကို nucleic acid မှာအပိုင်းတွေမျိုးမျိုးရှိရပါတော့ဒီခေါင်းပိုင်းရှိမယ်ကိုယ်ပိုင်းရှိမယ်ပေါ့နော်အဲ့ခေါင်းရယ်ကိုယ်ရယ်ဒီ covid အတွက်ကိုလုံးဝ covid အမှထပ်ပါတော့ anti ဆိုလို့ရှိရင် anti အတွက်ကိုဒီမျက်လုံးကပါအမှတ်သားရှိတယ်နောက်တစ်ခါလက်မှာအမှတ်သားရှိတယ်ဆိုရင်အဲ့ဟာနဲ့ကြိုက်တယ်အမှတ်သားအတွက်ကိုလုံးဝထွင်ထားတဲ့ဒီ test kit ကို CDC ကနေအဲ့လိုမျိုးပေါ့ထုတ်ပေးတာပေါ့နော်အဲ့ဒါဟိုလက်တိုင်းကအဲ့ဒီ test kit ကို UN ဝယ်ဝယ်မွဲလို့ရှိရင်ဒါပေမဲ့အဲ့ဒီထုတ်ပေးထားတဲ့ဆန်နမူနာဒီ genetic sequence လို့ခေါ်တယ်ဒါအဲ့ဒါကိုလည်းထုတ်ပေးတယ်အကယ်၍ test kit မဝယ်လို့ရှိရင် CDC ကထုတ်ပေးတဲ့ genetic sequence ကိုကိုယ့်အကူမှားလို့ရတယ် အလိုမျိုး company ကနေ company တွေကဒီလိုမျိုး nuclear asset ဟိုတွေရောင်းနေဒီ sequence တွေရောင်းနေ company တွေကနေမှာပြီးတော့အဲ့လိုမျိုးလုပ်ချင်လို့အဲ့လိုမျိုးနဲ့တုံးပြီးတော့ဟိုစစ်ကြရပေါ့နော
်ဆိုတော့မြန်မာနိုင်ငံမှာဒီ covid 19ဟိုယောဂါပိုးရှိမရှိပေါ့နော် test kit တွေပထမအဆုံးကမရကြဘူးမြန်မာကျန်တော့ American ကနေပြီးတော့အကူအညီပေးတယ်ပြောတယ်။ဆိုတော့ဒီဓာတ်ခွဲစမ်းသပ်ခန်းတွေမှာအစားဆိုလို့ရှိရင်ဗမာပြည်မှာမစမ်းသပ်နိုင်လို့ထိုင်းကိုပို့ရတယ်။ထိုင်းကိုပို့ပြီးတော့ဒီဘောနော်ဒီကတကယ်အကျန်းမာရေးဌာနရဲ့အတည်ပြုချက်ရထားတဲ့ lab တွေကိုသွားပြီးတော့ဆစ်ရတယ်ပေါ့နော်။အခုဗမာပြည်မှာစမ်းသပ်နိုင်ပြီဆိုတော့ဘယ်လိုပုံစံမျိုးတွေနဲ့ဟိုစမ်းသပ်တာတွေဟိုလုံရတာလဲနည်းနည်းရှင်းပြပေးပါ။ဟိုကပေါ့နော်လူပိန်းတွေကအကုန်လုံးကဒီယောဂရှိမရှိစမ်းသပ်ခြင်းနေလဲဆိုလို့ရှင်ဘယ်လိုပုံစံမျိုးတွေနဲ့စမ်းသပ်တယ်ဘာညာဆိုတာသိအောင်လည်းနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ဟုတ်ကဲ့အခုသမီးအမြင်နဲ့ပြောရလို့ရှင်ပေါ့နော်ဒီပမာပြေရောက်လာတဲ့ test kit ကအမေရိကန်ကနေပို့ပေးတာဖြစ်လို့ဆိုလို့ရှင် virus covid virus ရဲ့ဟိုက genetic material ကို nucleic acid လို့ခေါ်တာပေါ့နော်ဒီ genetic material ကိုဒီ sample ဒီနမူနာကနေပြီးတော့ကိုယ့်ရဲ့ဒီနှာခေါင်းနမူနာကနေပဲဖြစ်ဖြစ်အဲ့နေပြီးတော့ထုတ်တယ်ပေါ့နော်ထုတ်ပြီးတော့အဲ့ဒီဟာနေပြီးတော့မှ virus genetics ဟိုရတယ်ရတယ်ဆိုလို့ရှိရင်စစုံကပြောရတဲ့ဒီ template လို့ခေါ်တာပေါ့နော်ဒီအမှတ်အသား virus အမှတ်အသားနဲ့ဒီနမူနာကနေထွက်လာတဲ့ virus ရဲ့အပိုင်းနေဒီ virus home host ဒီ covid virus home host ဆိုတာကိုဟုတ်တယ်ဆိုလို့ရှိရင်ဒီလိုမျိုးသွားပူရမယ်ပေါ့နော်အဲ့ပူရတာကိုဒီဆက်ကနေပြီးတော့တစ်ခါဆက်ပေါ်မှာထည့်လိုက်ပြီးတော့တစ်ခါဆက်ကလည်းတစ်ခါဖတ်အောင်မယ်တစ်နာရီကြာပြီးဖြစ်စေနှစ်နာရီကြာပြီးဖြစ်စေဖတ်အောင်ဖတ်ပြီးတော့ထွက်လာတဲ့အဖြေကိုကြည့်တော့โอเคဒီမှာဒီခေါင်းပိုင်းကလည်းတူတယ်မျက်လုံးပိုင်းကလည်းတူတယ်တခါအမှတ်သားပေါ့နော်ဒီဘိုက်ပိုင်းကလည်းတူတယ်ဆိုပြီးတော့အခုသူမျိုး3မျိုးဆို3မျိုး2မျိုးဆို2မျိုးတူတဲ့ဖတ်တဲ့ဆက်ကနေဖတ်လိုက်တဲ့အခါမှာထွက်လာတဲ့ဟာကိုโอเคဒါ positive ဖြစ်သွားပြီဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါနောက်ခံဟိုပါပေါ့နော်ရေပူရသဘောပေါ့နော်ဟိုစမ်းတက်တဲ့ဥစ္စာမှာတမီးအခုလိုဆော့ဆော့အခုလိုမျိုးပြောတာကိုတဆင့်ချင်းစီကိုဟို automation လို့ခေါ်တာပေါ့နော်အမြန်လုပ်လို့ရတဲ့ဥစ္စာမှာတုံးတာလည်းဖြစ်နိုင်တယ် American လို့ဒါဆိုတော့ဒါဆိုတာဒါမှလို့ရှိရင်အခု American မှာလည်း company တွေကလည်းတစ်ခုပြီးတစ်ခုဟို FDA အခွင့်ပြုချက်တွေရနေပြီကြာကြတော့အဲ့မှာ company နှစ်ခုရှိတယ်တစ်ခုကမိနစ်40နဲ့အဖြေထွက်တယ်ဒီ method ဒီနည်းကိုပဲတုံးတာပေါ့နော်virus ကိုထုတ်တယ်ပြီးရင် virus ရဲ့ဒီ template လို့ခေါ်တဲ့လက္ခဏာနဲ့ထိမထိဆိုတာဒီကဒီဆက်ဟိုအလေးတေးလေးပေါ့နော်ဘူးလေးတေးလေးရနေပြီးတော့มาထည့်ပြီးသူကလည်းသူအဲ့လိုမျိုးဟိုဆက်ကနေပြီးတော့มาထည့်လိုက်ပြီးတော့ဆက်ကနေပြီးတော့มาသူက reaction လေးအဲ့လိုမျိုးလုံဖြစ်နေပြီးတော့มาအဖြေကိုထုတ်တယ်ဆိုတော့အဲ့ဟာကို၃နာဖြစ်ပုံများတယ်ဒါပေမဲ့ဒီ principle ဟာနိမ့်နောက်ပဲအခြေခံပြီးတော့ပေါ့နော
်အဲ့လိုမျိုးစမ်းသပ်တဲ့ဟာမှာဟိုရင်မှားတာမှားရင်းတာယာဂိုင်နှုံးဘယ်လောက်ရှိနိုင်ပါလဲ
မှားရင်းနဲ့ယာဂိုင်နှုံးဆိုတာကတော့ရလည်းတော့အရာပြောရလို့ရှိရင်ဒီတော်တော်များများကအကုန်လုံးကဒီ test တွေအကုန်လုံးကဟို validation လို့ခေါ်တာပေါ့နော် FDA တွေပါတယ်ခွင့်ပြုချက်ရဖို့အတွက် validation ကိုလုံးဝရအောင်လုပ်တဲ့အတွက်ကြောင့်မလို့100% ကြီးဆိုမှန်တယ်လို့လည်းမပြောပြောလို့မရဘူးဆိုတော့ 98% လောက်တော့မှန်တယ်20 30လောက်ကိုတမတို့ဒီအဲ့လိုမျိုးဒီရှိသမျှဆက်တည်သုံးတဲ့ method တွေနီးနေနဲ့စမ်းကြည့်တာပေါ့နော်ဆိုတော့98% လောက် percent က98 ရာခိုင်နှုန်းကအဖြေတူထွက်တယ်ဆိုတော့ကြံတဲ့ဥစ္စာကဒီဆက်ကဟိုဟာ virus ရဲ့ဟိုအပေါ်မှာလဲမူတည်တယ်အကယ်၍ sample မှာ virus ကအရန်နည်းနေတယ်ဆိုလို့ရှိရင်ထပါတော့သူတယောက်ကအရန်ဖြားနေတဲ့လူနဲ့နည်းနည်းပဲဖြားတဲ့လူနဲ့နည်းနည်းပဲဖြားရလို့ဆိုရင်သူ့စီမှာ virus အရေးအတွက်ကနည်းနည်းပဲနည်းမယ်ပေါ့နော်အရင်ဖြားရလို့ကြတော့သူက virus အရေးအတွက်များမယ်ပေါ့နော်ဆိုတော့ virus အရေးအတွက်နည်းနေတဲ့လူစရာနေတော့တိုင်းလို့ရှိရင်အရင်ဟို sensitive ဖြစ်တဲ့ test ကနီးရကြတော့ဒီ positive လို့ထွက်ပေမဲ့နည်းနည်းလေး sensitivity နည်းနည်းလေးကျသွားတဲ့နီးပညာကကြတော့ negative လို့ထွက်ရင်ထွက်နိုင်တယ်နော်နော်ဒါကြတော့လေဒါလူနာရဲ့အခြေအနေပေါ်မှာလည်းမှုတည်ရပေါ့နော်
အဲ့တော့အများကြီးပေါ့နော်အကြောင်းချက်အများကြီးလူနာပေါ်မှာလည်းမူတည်တယ်ကောက်ယူတဲ့နမူနာပေါ်ရဲ့မှန်ကန်မှုတွေနဲ့သိကြမှုတွေပေါ်မှာလည်းမူတည်တယ
်ဟုတ်ကဲ့
ဗီဒီယိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပြစ်မာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။2020မေလ10ရက်နေ့ထိစဉ်နေအရကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4000နီးပါးနဲ့ဗိုင်းရပ်စ်ရောက်သေဆုံးသူ 28,000 ကျော်ရှိခဲ့ပါပြီ။ယောဂကူးစက်မှုနဲ့သေဆုံးမှုတန့်သွားတဲ့နိုင်ငံတချို့ကြဆင်းလာတဲ့နိုင်ငံတချို့မှာတော့အကန့်အသတ်နဲ့ကျောင်းတွေပြန်ဖွင့်ဖို့စက်ရုံအလုပ်ရုံလုပ်ငန်းတွေပြန်စဖို့လော့ဒ်ဒေါင်းချထားတာတွေဖြေလျှော့ဖို့ဘောလုံးပွဲလိုအားကစားတွေကိုပြိတ္တမပါပဲကျင်းပဖို့စတဲ့ကိစ္စတွေဆွေးနွေးလုပ်ကင်ပြင်ဆင်နေကြခြင်းဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ယောက်စတွေ့ခဲ့တဲ့မတ်လ23ရက်နေ့ကနေစတွေ့ရင်46ရက်အတွင်းဗိုင်းရပ်စ်ကူးစက်ခံရသူ186ယောက်သေဆုံးသူ6ယောက်ရှိပြီးယောဂပြန်လဲသက်သာလာသူ62ယောက်ရှိနေပါတယ်။ပေါ်ထွက်လာတဲ့ကိန်းဂဏန်းနှိုင်းရှင်ချက်တွေအရမြန်မာနိုင်ငံဟာဗိုင်းရပ်စ်ကူးစက်ခံရမှုအရေအတွက်နည်းတဲ့နိုင်ငံတွေစင်းနဲ့ပါဝင်နေသေးတာတွေ့ရပါတယ်။ဒီအချိန်တွင်မြန်မာနိုင်ငံရင်းလောကမှာပြောဆိုလာကြတဲ့အကြောင်းအရာတစ်ခုကတော့အခုနှစ်အတွင်းအထွေထွေရေကောက်ပွဲကြီးကျင်းပဖြစ်မလားဒါမှမဟုတ်ရွှေဆိုင်သွားနိုင်သလားဆိုတဲ့ကိစ္စပါပဲ။မြန်မာနိုင်ငံအတွက်အထွေထွေရေကောက်ပွဲဆိုတာဘလောက်အရေးကြီးသလဲ။ကမ္ဘာမှာရောမြန်မာမှာပါကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုက်ရောက်နေချိန်ရေကောက်ပွဲကျင်းပသင့်ပါရဲ့လားရေကောက်ပွဲဘယ်အချိန်တွေဆိုက်သွားနိုင်တယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုလပတ်ရေကောက်ပွဲဆိုင်ရာပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်လက်ရှိမြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတွေထဲမှာပါဝင်ပါတယ်ဒီမိုကရေစီစနစ်ခိုင်ခိုင်မြဲမြဲမဖြစ်သေးသလိုဆက်အာဏာရှင်စနစ်လက်အောက်ပြန်ရောက်မသွားတော့ပါဘူးလို့ရာခိုင်နှုန်းဖြင့်အာမခံလို့ရနိုင်တဲ့အခြေအနေကိုလည်းမရောက်သေးပါဘူးမြန်မာနိုင်ငံမှာပါလီမန်ဒီမိုကရေစီခေတ်ကနောက်ဆုံးရွေးကောက်ပွဲလုပ်ခဲ့တာ1960ခုနှစ်ကပါ။နောက်အနှစ်30အကြာ1990မှာစစ်အစိုးရကအထွေထွေရွေးကောက်ပွဲတစ်ခုကျင်းပပေးခဲ့ပေမဲ့ရလဒ်ကိုဘယ်တော့မှအတိအမှန်မပြုခဲ့လို့အကျိုးသက်ရောက်မှုလည်းမရှိခဲ့ပါဘူး။ဆရာနာရှင်တွေကပဲကြီးမှုကျင်းပပေးခဲ့တဲ့2010ပြည့်ရွေးကောက်ပွဲကလည်းညီကမတ်တရွေးကောက်ပွဲပဲဖြစ်ပြီးလွတ်လပ်မှုမရှိသလိုတရားမျှတမှုလည်းရှိခဲ့တာမျိုးမဟုတ်ပါဘူး။2015ရွေးကောက်ပွဲရောက်မှသာလွတ်လပ်တဲ့ရွေးကောက်ပွဲပေါ်ပေါက်ခဲ့ပြီးဒေါက်ဆက်စုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရအစိုးရဖွဲ့နိုင်ခဲ့တာပါ။1960ခုနှစ်ကစတွေ့ရင်45နှစ်လောက်ရောက်တဲ့အချိန်ကြာမှလွတ်လပ်တဲ့ရွေးကောက်ပွဲလည်းဖြစ်အာဏာကိုစုပ်ကိုင်ထားသူတွေကလည်းရလက်ကိုလက်ခံတဲ့ရွေးကောက်ပွဲတစ်ကြိမ်ပဲကျင်းပနိုင်တာမို့နောက်လာမယ့်အထွေထွေရွေးကောက်ပွဲတွေဟာမြန်မာနိုင်ငံနိုင်ငံရေးအတွက်အတော့ကိုအရေးကြီးတယ်ဆိုတာကိုတော့ငြင်းလို့မရပါဘူး။အခြားတစ်ဖက်ကကြည့်မယ်ဆိုရင်လေဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတွေမှာဒီမိုကရေစီစနစ်ပြည်ပြည်ပြင်ဖြစ်လာဖို့ဒီမိုကရေစီခိုင်မာဖို့ဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပငြင်းငြင်းချင်းချင်းအာဏာလွှဲပေးတဲ့အလေအထအစဉ်အဆက်မပြတ်ရှင်သန်နေစေဖို့ဟာလေအထူးအရေးကြီးပါတယ်။ဒီအတွက်မြန်မာနိုင်ငံမှာလက်ရှိလွှတ်တော်နဲ့အစိုးရတပ်တန်းကုံဆုံးမဲ့အချိန်အထွေထွေရွေးကောက်ပွဲကြီးကျင်းပနိုင်ရေးအလွန်အရေးကြီးတယ်ဆိုတာငြင်းလို့မရပါဘူး
။ဒါပေမဲ့လည်းလက်တလို့ထင်မှတ်မထားပဲကြုံလိုက်ရတာကကမ္ဘာနဲ့အဝိုင်းရင်ဆိုင်နေရတဲ့ COVID-19 ကပ်ဘေးပြဿနာပါ။အနေရကြီးလာတဲ့ဒီဗိုင်းရပ်စ်ကပ်ဘေးကြီးတည်ရှိနေခြင်းလူတွေစုကြဝေးကြဟောကြပြောကြမဲ့လူစုလူဝေးနဲ့မဲယုံနေစီသွားမဲပေးကြရမဲ့ရွေးကောက်ပွဲလိုမျိုးကျင်းပသင့်ရလားဆိုတာအဓိကမေးခွန်းဖြစ်လာနေပါတယ်။ဒါဆိုရင်ကပ်ဘေးကြီးပြီးဆုံးမှရွေးကောက်ပွဲကျင်းပကြမလားဆိုတာကိုလည်းတွက်ဆကြည့်ဖို့လိုပါတယ်။လက်ရှိကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာမြန်မာတိုင်းနိုင်ငံထဲမှာပဲပြီးဆုံးသွားပြီဆိုပြီးလုံးလို့ရတဲ့အနေအထားမရှိပါဘူး။ကမ္ဘာကြီးမှာကပ်ဘေးပြီးဆုံးမှမြန်မာနိုင်ငံမှာလည်းပြီးဆုံးမှာပါ။ကဘာမှာလဲဘယ်အချိန်ယောဂကုသဆေးတွေ့မလဲဘယ်အချိန်ကာကွယ်ဆေးဖော်ထုတ်နိုင်မလဲဘယ်သူမှမမှန်းဆနိုင်သေးတဲ့အခြေအနေအောက်မှာမြန်မာနိုင်ငံကလည်း ကိုဗစ် -19 ကပ်ပြီးအောက်မှာပဲနေထိုင်လုပ်ကင်ရုန်းကန်နေကြရပါဦးမယ်ဒီချိန်တွေမှာအရေးကြီးတဲ့မေးခွန်းတစ်ခုကရွေးကောက်ပွဲတွေမကျင်းပနိုင်ရင်လွှတ်တော်တွေသက်တမ်းကုန်သွားမယ်အစိုးရအဖွဲ့သက်တမ်းကုန်သွားမယ်ဆိုရင်တိုင်းပြည်ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာမျိုးပ
ါ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့လွှတ်တော်တွေသက်တမ်းကုန်အစိုးရအဖွဲ့လဲသက်တမ်းကုန်သွားတဲ့အတိုင်းရွေးကောက်ပွဲမကျင်းပဖြစ်ရင်ဘယ်လိုဆက်လုပ်လို့ရနိုင်တဲ့ပြဋ္ဌာန်းချက်မျိုးမတွေ့ကြရပါဘူးတချို့နိုင်ငံရေးသမားတွေကတော့အရေးပေါ်ကာလပြဋ္ဌာန်းချက်များပါသမ္မတကနေတက်မတော်ကာကွယ်ဦးစီးချုပ်ကိုအာဏာလွှဲပေးတဲ့ပုံမှားတွေကိုကူကားပြီးတိုင်းပြည်ကိုနောက်ပြန်လှည့်ဖို့အခါပေးကြတာမျိုးလည်းရှိနေပါတယ်ဒီနေရာမှာပြန်ကြည့်ဖို့လိုတာကလက်ရှိမြန်မာနိုင်ငံအနေနဲ့ရွေးကောက်ပွဲတွေကိုဘယ်အချိန်နောက်ဆုံးထားကျင်းပရင်ဖြစ်နိုင်မလဲဆိုတာပါလက်ရှိလွှတ်တော်သက်တမ်းဟာ9နှစ်ဖြစ်ပြီး2021 January မှာသက်တမ်းကုန်ပါမယ်။တမရနဲ့အစိုးရအဖွဲ့သက်တမ်းကလည်း9နှစ်ဖြစ်ပြီး2021 April 30မှာသက်တမ်းကုန်မှာပါ။ရွေးကောက်ပွဲတစ်ခုကျင်းပနိုင်ရေးမှာရွေးကောက်ပွဲကော်မရှင်သက်တမ်းရှိတရားဝင်ဖြစ်နေဖို့တော့လိုပါလိမ့်မယ်။2016 March 30ရက်နေ့မှာတော့အာနာယ NLD ပါတီရဲ့တမရဦးထင်ကျော်ကနေဦးလာသိန်းကိုကော်မရှင်ဥက္ကဋ္ဌတာဝန်ပေးရခဲ့တာမို့ကော်မရှင်ရဲ့တက်တန်းဟာ NLD အစိုးရ9နှစ်တက်တန်းနဲ့အတူလာမယ့်2021 March 30ရက်နေ့မှာကုံဆုံးမှာဖြစ်ပါတယ်
။ရေကောက်ပွဲကျင်းပစဉ်မသိနောက်ထပ်ထည့်သွင်းစဉ်းစားဖို့လိုတာကနိုင်ငံရေးပါတီတွေရဲ့ဆန္ဒပါ။လက်ရှိအစိုးရတက်တန်းမှာဖွဲ့စည်းခဲ့တဲ့ပြည်တော်စုတစ်ဖွဲ့လုံးရေကောက်ပွဲဝင်မဲ့ပါတီကြီးတွေရောလူမျိုးစုတူပါတီအချင်းချင်းပေါင်းစည်းထားတဲ့တိုင်းသားပါတီကြီးတွေကပါရေကောက်ပွဲဝင်ဖို့အစဉ်သင့်ဖြစ်နေကြတာပါပဲ။ဒီအခြေအနေတွေအားလုံးအောက်မှာရွေးကောက်ပွဲကော်မရှင်ဟာသူ့နှစ်ကိုယီမန်းကျက်ဖြစ်တဲ့လာမယ့်နိုဝင်ဘာလအတွင်းဖြစ်စေဒါမှမဟုတ်သူတို့တက်တမ်းမကုံဆုံးသေးတဲ့2021မတ်လကိုမတိုင်ခင်ဖြစ်စေအချိန်နောက်ဆုတ်ပြီးမှကျင်းပဖို့ရွေးချယ်မယ်ဆိုရင်လည်းဖြစ်နိုင်ပါတယ်။အဲ့ဒီချိန်ကာလအထိကိုဗစ် -19 ရောဂါကပ်ပြီးကင်းဝေးခြင်းမရှိသေးတာမျိုးလည်းဖြစ်နိုင်ပါတယ်။အဲ့လိုအခြေအနေကြုံခဲ့ရင်လည်း WHO နဲ့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအောက်ကနေကျင်းပတဲ့ရွေးကောက်ပွဲမျိုးဖြစ်ကောင်းဖြစ်သွားနိုင်ပါတယ်။ဘလိုပဲဖြစ်ဖြစ်မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတိုင်းနိုင်ငံအတွက်အရင်အာဏာရှင်ခေတ်ဟောင်းကိုပြန်ရောက်မသွားစေဖို့ရာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမှန်မှန်ကျင်းပဖို့လိုအပ်ချက်တစ်ခုဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ကွာချင်းမအမေကမိခင်တယောက်ပဲဖြစ်ပါတယ်ကျမတို့မိသားစုအတွက်အမေကကဘာကြီးပါနဲ့ကျမတို့ရေးထားတဲ့စာတို့လေးတွေ့လိုက်ရတော့အရှိတ်ဘက်ကဘာချမ်းမှာတင်းငွေနေရောက်လို့မိခင်များနေဖြစ်ပြီပဲလို့သတိရမိပါတယ်ဟုတ်ပါတယ်ဒီကနေ့မေလ10ရက်နေ့တင်းငွေနေကကဘာမှာရှိတဲ့မိခင်တွေရဲ့ကျေးဇူးကိုအောက်မေ့ကွန်ပျူတာနေနဲ့မိခင်များနေရဲ့လို့သတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်တီလာကောင်းလို့နဲ့အမေကိုခုလိုအသက်ရာပြည့်ထိတားသမီးများကပြုစုခွင့်ရနေတာကျေးဇူးကြီးလာပါတယ်အသက်ရပြေးမှသည်နောင်နေပေါင်းများစွာပြုစုခွင့်ရပါစေလို့ကျမတို့အန်တီလူရေးထားတာတွေးလိုက်ရတော့ဂျေဇုကြည်လွန်နဲ့ကျမတို့အဖွားဖြစ်သူမင်းညွန့်ရဲ့ဂျေဇုတွေကိုအထူးအောက်မေ့သတိရပြီးတော့အဝေးကနေပဲလက်အုပ်ချီကြတော့ရပါတယ်ကျမတိုင်ရဲ့ချင်းတွေလည်းဒီလိုမျိုးသူတို့ရဲ့မိခင်တွေရဲ့တပ်ပုံတွေနဲ့အတူမိခင်တွေရဲ့ဂျေဇုတွေကိုအောက်မေ့ပြီးတော့ဂုဏ်ပြုကြတော့ထားကြတာ Facebook မှာတွေ့နေရတာပါဆရာမဒေါ်သင်းမုံကတော့အမိုးရေချစ်တယ်ကျေးဇူးတင်ပါတယ်သတိရနေပါတယ်မိခင်အားလုံးတက်ရှိကျမ်းချမ်းမြေ့ပါစေတဲ့ဟုတ်ပါတယ်ရှင်မိခင်နဲ့ဝေးကွာနေတဲ့သားသမီးတွေမိခင်မရှိတော့တဲ့သားသမီးတွေအတွက်တော့အထူးသဖြင့်ဒီလိုနေရမျိုးတွေမှာအမိကိုတန်တမြေရွယ်လွှတ်ဆွေရတာကိုတွေ့ပါပဲ
ဘူပြင်းလေတော့ကာလို့နေကြတယ်သမီးရဲ့ရှိမှအပြုံးချွေနိုင်လို့မိ
ကံပြာစုကအမေသမီးကြီးခင်ခင်အလန့်ကတော့အမေကြီးရေဒီနှစ်တော်တကွာလုံးကိုဗစ်ဖြစ်နေလို့အမေစီအပြေးပြန်မလာနိုင်တော့ပါဘူးလူမရောက်ပေမဲ့အမေအိမ်လေးစီစိတ်ကအမြဲရောက်ပါတယ်အမေကျန်းမာပါစေအမေအသက်ရှိပါစေအမေစိတ်ချမ်းသာကိုကျန်းမာလို့တာသနာပြုသွားလေသူအဖေကြီးနဲ့သားတွေအတွက်ကုသိုလ်တွေပြုနိုင်ပါစေအမေသမီးနှစ်ယောက်နဲ့အတူအမေတက်ထက်ဆုံးစိတ်ချမ်းသာကိုချမ်းသာနဲ့တရားဘာဝနာအားထုတ်နိုင်ပါစေအမေစီလေးမြန်တွေပြန်ခွင့်ပြုတာနဲ့ပြေးလာနိုင်တဲ့ကိုဖြစ်ရပါစေ
အမေနဲ့အတူအလူကုသို့ပြုခွင့်ရပါစေလို့ဖခင်မှာအမြဲဆုတောင်းပါတယ်အမေနဲ့ကျူးစီအောင်တွေချစ်သားငယ်စိတ်စိတ်ခေါ်စောဝေလင်းထွန်းကစုမုံကောင်တောင်းပေးလိုက်တာကတော့
ချစ်မုံမိုးနှစ်ပေါင်းများစွာစိတ်ချမ်းသာကိုကျမ်းမာနဲ့ပျော်ရွှင်ချမ်းမြေ့စွာချစ်ပါပါချစ်ရသောသားသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအတူဖြတ်တန်းကြမယ်လို့ချစ်သားငယ်ချစ်မြေးလေးတီယိုဇိုင်ယန်လင်းတို့အထူးစုမုံကောင်တောင်းပါရယ်နော်အရန်ချစ်တဲ့မိုးမိုးရေမိုးမိုးကိုဖျားသခင်ကောင်းချီးပေးပါစေအာမင်မြောက်တကုံကချစ်သားငယ်လေးစိတ်စိတ်မှဧရာဝတီတိုင်းဒေသကြီးကျုံပျော်မြို့နယ်အထောင်မြို့တာယာကုန်းရွာမှာမိုးမိုးအတွက်အထူးဆုတောင်းပေးပါရယ်ကိုထူးအိမ်တင်ရဲ့မေမေနေကောင်းလာတဲ့ချင်းကိုမိုးမိုးအတွက်ထုံးလွှင့်ပေးစေလိုပါရယ်မွေးမိုးမိုးရဲ့ကျေးဇူးတွေကတော့တူနှိုင်းလို့မရပါဘူးဗျာအရန်ကိုကြီးမားလွန်းလို့ပ
ါတက်ချက်ကြီးစောချင်မှာကလည်းအမေများနေတွေတချင်းလေးတစ်ပုတ်တောင်းလာပါရယ
်2020မေလ10ရက်နေ့မှာကြောင်းမဲ့အမေများနေမှာတကဘာလုံးကအမေတွေအတွက်တချင်းတစ်ပုတ်တောင်းညင်လို့ပါအထူးသဖြင့်တော့တော်ရဲတောင်နှင်းကဒေါ်လန်ကြီးရဲဘော်တီရဲ့မိခင်တွေသူတို့ရဲ့ဇနီးမယားတွေအတွက်စုမုံကောင်တောင်းပေးခြင်းလို့ပါတချင်းနာမည်ကကိုထူးအင်တင်ရဲ့မေမေနေကောင်းလားမေမေပဲဖြစ်ပါတယ်နှစ်တိုင်းလိုလိုတချင်းတောင်းခွင့်ရတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဗျာ
မေမေတာချစ်တဲ့မေမေစီစင်ရဲ့ခြင်းမေချစ်ခြင်းတွေဒီပါမိကိုတာယာပါစေမိမိနေကောင်းလားမိမိမိမိလုံသားရဲ့ကြပြစွန့်ချင်
တော်မြတ်မာလာကျော်ရဲ့အမေများနဲ့အမတ်တရားဆိုပြီးတောင်းလာတဲ့သမီးများတစ်စင်အောင်ကတော့အချင်းနေရအမေနဲ့ဝေပြီးတော့ဓမျိုးစီမှာနေရပေမဲ့လည်းအမေမေတ္တာချုံလို့လုံခြုံနှွေးထွေးရပါတယ်။အမေအောက်မေတ္တရာကြတော့ပါတယ်မေမေ။မေမေနေကောင်းအသက်ရှိကျန်းမာပါစေ။အားလုံးသောအမေများအတွက်ပါတဲ့သမီးဖြစ်တဲ့များတစ်စင်အောင်ပါ။အဝေးကချစ်သမီးအသက်ကတော့နေပြည်တော်တိုင်းလယ်ဝဲမြို့နယ်တစ်ပုတ်ပင်ကြီးရွာကမိမိဒေါက်ခင်မွေကျမ်းမာပါစေလို့ဆုမငအောင်တောင်းပေးလိုက်ပါတယ်ဝင်းသူသူကျော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ Wishing all mothers a happy mothers day လို့အစားချပြီးတော့အင်္ဂလိပ်လိုရေးလာတာပါသူကမိရင်များနေဆိုတော့မွေးလာကလေးကစပြီးတော့ရရှိခဲ့တဲ့မိရင်ရဲ့မြေတားတွေကိုအောက်မေ့ဖော်ကျူးနိုင်တဲ့နေ့တစ်နေ့ပါပဲတဲ့ဘရောမအကုန်ခံမသွားမဲ့ချစ်ချင်းမြေတားတွေနဲ့ပေးဆက်နေတဲ့မိခင်တွေကိုကျေးဇူးတည်ရပါတယ်ဆိုတဲ့သဘောနဲ့ကိုယ့်ဘက်ကပြန်ပြီးတော့တက်တည်ပြနိုင်ခွင့်ရတဲ့နေ့လည်းဖြစ်ပါတယ်မိခင်ရဲ့မေတ္တာဆိုတာဘုရားသခင်မေတ္တာရဲ့နမူနာဖြစ်တယ်ဆိုတာအောက်မေ့နိုင်တဲ့နေ့လည်းဖြစ်ပါတယ်လို့ဝင်းသူသူကျော်ပြောလာပါတယ်ဆိုင်ပရက်စ်မှာနေတဲ့သမီးချော့ချော့ကတော့ကြောင်မြောင်းမှာနေတဲ့ကျမမေမေဒေါက်တန်ချီကို Happy Mother's Day ပါအမေတဲ့ကျမစွာရှိနေပေးတဲ့အတွက်ကျေးဇူးပါအမေအမေများနေတာမကမိဘနှစ်ပေါင်းကိုအမြဲမပြတ်ဦးထိပ်ထားလည်းပါအဝေးရောက်သမီးချော့ချော့လွမ်းဆိုးတရားနေပါတယ်
တဲ့ Tell me.
ေတာကြီးမင်းခင်မျိုးနဲ့တောင်ရင်းမျိုးမှာခုံသာရကနှုတ်ဆက်သွားပြီဖြစ်တဲ့မိမိဒေါ်လာစင်မျိုးမရွာကအကိုကြီးတောက်ထွန်းအမခင်တန်းစင်ကလေးမျိုးចောင်းတိုက်ရွာကအမကြီးခင်တန်းနှုတ်နဲ့ကဘာဝကမိခင်များအားလုံးအတွက်ထွေးတင်တဲ့ကျေးဇူးတော်မိမိဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့မျိုးမခုံသာရွာကကြုံမိုးနိုင်ကုန်မုံမုံတခြင်းလေးတောင်းလာပါရဲ့မိမိအတွက်ရေးတဲ့စာဆိုပြီးတော့စာရှည်ကြီးတစ်ဆောင်ရေးလာတဲ့မလင်းလင်းထွေးကတော့လူတိုင်းမှာအမိရှိတာပဲလေဒါကြောင့်ဒီစာစုကကျမမိမိတဦးရေးတာမကတကမာလုံးမှာရှိတဲ့မိခင်တိုင်းကိုရည်စုပြီးရေးတဲ့စာလို့ပြောရရင်ပုံမှန်ပါပါတဲ့ဖေဖေကရဝေးမြေချာမှာတာဝန်ကျတော့မိမိကကလေးတွေနဲ့အတူရန်ကုန်မှာချင်းရစ်ပါတယ်စီပေါ်ရေးကတစ်ဖက်ကလေးတွေကတစ်ဖက်နဲ့မိမိအသက်38နှစ်ကျော်ချော်မှာကျမကိုမွေးခဲ့ပါတယ်အငယ်ဆုံးအထွေဆုံးကျမရဲ့အချူချာဆုံးလေးမလို့ကျမကိုမွေးပြီးကြတဲ့ကတိတ်ကိုပင်ပန်းရှာပါတယ်အခုချိန်ထိကြုံရင်ကြုံသလိုပုံရဲ့မိမိကနင့်ကိုပိုးမွေးသလိုမွေးခဲ့ရတာလို့အမြဲခုံယူပြီးတော့ပြောရပါသေးတယ်။ဒီလိုနဲ့ကျမကြောင်းပြီလို့နိုင်ငံသားရောက်အလုပ်တောင်ဝင်နေနေရတဲ့အခါမှာငကူကမရင်းနေတဲ့မိမိနဲ့ပို့ပြီးတော့ဆိုင်းလာတာပါ။မိမိကစိတ်အလွန်မာပါတယ်။အဲ့ဒီချိန်တုန်းကအဝေးရောက်နေတဲ့ဖေဖေကိုရောကျမကနဲ့ကျမကလွမ်းဆိုသတိရကြောင်းထုတ်ဖော်ပြောဆိုလို့မရှိပါဘူး။နောက်မှသိရတာကညဘက်တည်းဆိုရင်ခေါင်းပိုက်ပြီးတော့ငိုပါတယ်တဲ့။မိမိကအဲ့လိုမျိုးကြိတ်ပြီးတော့ခံစားရတဲ့သူမျိုးပါမိမိနဲ့ပတ်သက်ပြီးတော့အမှတ်တရတခုခုပြောပါလို့မေးလာခဲ့ရင်တော့တထောက်တညပြောရတော့မှာပါဒါကျွန်မတယောက်တည်းရဲ့အဖြစ်မဟုတ်ဘဲနဲ့ကျွန်မအပါဝင်သားသမီးတိုင်းရဲ့ကိုယ့်အမိနဲ့ပတ်သက်လို့ခံစားရမယ်တူညီတဲ့ခံစားချက်ဖြစ်မယ်ဆိုတာချိန်သေးလာပါတယ်ဟုတ်ပါတယ်ရှင်အငယ်ဆုံးအဆိုးဆုံးမိမိနဲ့ပြဿနာအဖြစ်ဆုံးလေးကိုပိုးမွေးသလိုမွေးပြီးတော့အတောင်နဲ့ဆုံနေစေခဲ့တဲ့ဂျေဇူးတရားတွေအတွက်ဒီစာစုနဲ့ပဲဂါရောအပြုကတော်လိုက်ရပါတယ်တနေ့ရဲ့ချစ်တာမဟုတ်ပါဘူး။နေတိုင်းချစ်ပါရဲ့မိမိတဲ့မလင်းလင်းထွေးစာရှည်တစ်စောင်ရေးလာတာပါ။ကျမတို့အချိန်ကန့်သတ်နေမလို့စာကိုအလုံးအပြည့်စုံမဖတ်ပေးနိုင်တဲ့အတွက်အစိတ်မကောင်းပါဘူးနော်။မလင်းလင်းထွေးရဲ့မိမိသူ့သမီးရေးတဲ့စာလေးကိုကြားပြီးတော့ဝမ်းသာပီတီမျက်ရည်ရည်ဝဲနေမှာကျဉ်းနေလာပါလေ Facebook အကောင့်ပိုင်ရှင် VOA သရရှင်ကတော့ကျွန်တော်ကအခုရောက်နေတာမလေးရှားမှာတဲ့ VOA ကိုအမြဲအားပေးလျက်ပါကျွန်တော်တို့ရေပြောင်းချင်ပါတယ်ဒါမဲ့ပြင်မရဘူးဖြစ်နေပါတယ်မိဘရင်ဝင်တဲ့ကိုပုံစံမျိုးစုံနဲ့ပြန်နေကျင်ကြပါတယ်အမေကပြန်ခေါ်ရပြောလို့တန်ယုံကိုဆက်သွယ်တော့စာအုပ်ရှိမှတယ်ဗျာတဲ့သူ့ရဲ့စာလေးဒီမှာပဲအဆုံးသက်သွားတာပါသူ့လိုပဲရေချားမေချားရောက်နေပြီမဲ့လေဒီကပေးစိုးချိန်ကြီးထဲမှာအခက်အခဲမျိုးစုံကြောင့်အိမ်မပြန်နိုင်တဲ့သားသမီးတွေအများကြီးရှိနေမှာသိကြပါရဲ့နော်အိမ်ပြန်ကျင်ကြမယ့်သားသမီးတွေအားလုံးတွင်အိမ်လွမ်းပြီးအမေအိမ်ဆိုတဲ့တခြင်းလေးနဲ့ကဘာဝကမိခင်အားလုံးကိုဂုဏ်ပြုကြတော့ကြပါလိမ့်ရှင်မင်္ဂလာရှိတဲ့မိခင်များနေ့ဖြစ်ပါစေနော
်လောကရဲ့လမ်းများပေါ်ရှောင်သွားရင်မောလမ်းသာလာလဲဆလုတန်တာမီI'm not afraid to die.
ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံနယူးယောက်မြို့တိုင်းစကွဲမှာလူတွေမရှိပေမဲ့လည်းကိုလုံဒီကောက်ပွိုင်နွားចောင်းသားတစ်ယောက်ကတော့ဂီတာတလက်နဲ့ဆက်လက်ဖျော်ဖြေနေပါဗျ။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးသတင်းစကားပေးတဲ့အနေနဲ့မြို့တော်တွင်းကရုပ်ထုတွေကိုနှာခေါင်းစီးတွေလိုက်တက်ပေးထားပါဗျ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗျ။ကိုရိုနာကပ်ရောဂါအကြီးအကျယ်ဖြစ်နေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအိမ်မှနေကြဖို့အမိန့်ထုတ်ထားပေမဲ့လည်း Times Square မှာဖျော်ဖြေတဲ့ The Naked Cowboy ကိုလုံးတီနွားចောင်းသားတစ်ယောက်ကတော့တကူတော်ဆက်လက်ဖျော်ဖြေနေပါဗျ။အဖြူရောင်အတွင်းကန်ဖင်ကျက်ပေါင်းပြီး Cowboy ဘိုးဖနက်နဲ့အုတ်ထုတ်ဝစ်ဆင်ထားပြီးတော့နှာခေါင်းစီးတက်ထားတဲ့ Robert Beck ဟာဖြတ်သွားဖြတ်လာတွေကိုသူ့လက်မောင်းကြွယ်သားညှစ်ပြသလိုဂီတာတီးပြီးတချင်းဆိုပြနေပါဗျ။အခုလိုတိတ်ဆိတ်ခြောက်ကပ်နေတဲ့မျိုးကြီးမှာခီးသွားရိရှိကရတဲ့ဝင်ငွေကိုမှီခိုရတဲ့သူ့အဖို့တော့ဝင်ငွေတော်တော်လေးကိုထိခိုက်တာပါဒါပေမဲ့လည်းဘတ်ကတော့အခုလိုခက်ခဲတဲ့အချိန်တွေဟာသူ့ရဲ့ကိုယ်ရည်ကိုယ်သွေးကိုစမ်းသပ်နေတယ်လို့ခံယူပြီးနေ့တိုင်းမပြတ်မကွက်လာရောက်ဖျော်ဖြေနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပြန်အရွေးခံရရေးကိုပြက်ပြက်သားသားထောက်ခံသူတဦးလည်းဖြစ်တဲ့ဘတ်ဟာလူမရှိတဲ့လမ်းမကြီးတွေပေါ်မှာဖျော်ဖြေရတဲ့အားသာချက်ကတော့လာတဲ့လူနည်းနည်းလေးကိုပဲအာယုံဆိုင်ပြီးဖျော်ဖြေနိုင်တာဖြစ်တယ်လို့ပြောပါတယ်။နယူးယောက်မြို့ကြီးဟာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်အဓိကကူးစက်တဲ့နေရာဖြစ်နေပြီးတော့ဒီမြို့ထဲမှာတင်သေဆုံးသူပေါင်း 2,000 ကျော်ရှိပါတယ်ခင်ဗျာ
။ပြည်ထောင်နိုင်ငံပါရီမြို့တော်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးသတင်းစကားပေးတဲ့အနေနဲ့မြို့တော်တွင်းကရုပ်ထုတွေကိုနှာခေါင်းစီးတွေလိုက်တက်ပေးထားပါတယ်။ယောဂကူးစက်မှုကိုထိန်းချုပ်လျှော့ချဖို့အတွက်ပြည်သင့်နိုင်ငံမှာအသွာလာရီကန့်သက်ထားတာကိုမေလ17ရက်နေ့ကျရင်ဖြေလျှော့ဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းပြည်သင့်ကျန်းမာရေးဝန်ကြီးကတော့ယောဂကူးစက်သူအရေအတွက်ကြိုးလာရင်ဖြေလျှော့မဲ့ရက်အပြောင်းလဲရှိမယ်လို့ပြည်သင့်သတင်းမီဒီယာတို့ကဖြေကြားထားပါတယ်။ပြည်သင့်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သေဆုံးသူ 2,500 ကျော်ရှိပြီးယောဂပြင်းထန်တဲ့အတွက်ICU အထူးကျက်မဲ့ဆောင်မှာအမြဲဆောင်ချက်ဂရုစိုက်နေရတဲ့လူနာရေးအတွက်ကလည်းကြာဆင်းလာတယ်လို့ပြည်သစ်ကျမကြီးဝန်ကြီးဌာနကပြောပါရယ်အသွားလာတွေတင်းကျပ်ထားတာနှစ်လနီးပါးကြာပြီးအချိန်မှာအခုလိုလူနာရေးအတွက်ကြာဆင်းလာတာလည်းဖြစ်ပါရယ်ရှင
်ကိုရိုနာဗိုင်းရပ်စ်ရန်ကကာကွယ်ဖို့အသွားလာတင်းကျပ်တာတွေစိတ်မလုံတဲ့ပြည်ထောင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့ကြက်ချေးတွေကိုအသုံးချနေပါရယ်ဆွီဒင်နိုင်ငံတောင်ပိုင်းကမြို့ကလေးတစ်ခုမှာရိုးရာနီးဖြစ်တဲ့ကြက်ချေးတွေကိုပန်းကြံနဲ့လိုက်ဖြန်းထားပြီးတော့လူတွေမလာအောင်ကြာကြာနေလို့မရအောင်လုပ်တဲ့နီးကိုသုံးနေတာပါပြီးခဲ့တဲ့ဧပြီလ30ရက်နေ့ကကျင်းပခဲ့တဲ့ຫນွေဦးရာသီကိုချိုးဆိုတဲ့ပွဲကိုကျင်းပခွင့်မပိတ်ပင်ခဲ့ပေမဲ့လူစုမှဆိုးတဲ့အတွက်ကြက်ချေးတွေကိုပန်းကြံနဲ့ကမျက်ခင်းတွေပေါ်မှာလိုက်ဖြန်းထားခဲ့တာပါကြက်ချေးတွေဟာနန်းတဲ့အတွက်ပန်းကြံနဲ့ကမျက်ခင်းပေါ်မှာလူစုပြီးထိုင်တာပျော်ပွဲစားထွက်တာလိုမျိုးတွေလုံနိုင်တော့မှာမဟုတ်ပါဘူးကြက်ချေးဟာမျက်ခင်းတွေအတွက်လည်းအစာအာဟာရအဖြစ်ကောင်းပြီးတော့လူစုလူဝေးမဖြစ်စေတဲ့အတွက်ကောင်းပါတယ်လို့မြို့တော်ဝင်ဖိလစ်ဆန်ဘက်ကပြောပါတယ်ပွဲတော်ကာလအတွင်းလူငယ်တွေပန်းချန်ထဲမှာစူပြီးပျော်ပွဲစားထွက်မှာတောက်စားပျော်ပါးတာတွေလုံးမှာကိုတာဝန်ရှိသူတွေကစိုးရိမ်တဲ့အတွက်အခုလိုစီမံခဲ့တာပါခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါတစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့စနေနေ့ထုတ်ပြန်ချက်အပေါ်မှာကိုကန့် MNDAA တအောင်းပလောင် TNLA နဲ့ရခိုင် AA တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကတန်တရားနဲ့တုံ့ပြန်လိုက်ပါတယ်မြန်မာစစ်တပ်ပိုင်း MEC မြန်မာစီးပွားရေးကော်မရှင်နဲ့ဖက်ဆက်လုပ်ကင်နေတာတွေကိုရပ်ဆိုင်းထားဖို့အိန္ဒိယဆောက်လုပ်ရေးကော်မတီအဒါနီကို Justice for မြန်မာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးခဲ့သူစုစုပေါင်း 11,000 ကျော်ရှိခဲ့ပြီးအဲ့ဒီထဲမှာ virus ကူးစက်ခံရသူပေါင်း 180 နဲ့သေဆုံးသူပေါင်း 6 ဦးရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနေ့နှောင်းပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအတောအတွင်းကမ္ဘာတဝန်းရောဂါကူးစက်ခံရသူစုစုပေါင်း 4,000 ကျော်လာပြီးသေဆုံးသူအရေအတွက် 28,000 ကျော်ရှိလာနေပြီဖြစ်တယ်လို့တနင်္ဂနွေနေ့က Johns Hopkins တက္ကသိုလ်စီးရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။American ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေပြန်လည်နလန်မထူနိုင်ခင်ကာလအတွင်းကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်အလုံးလက်မဲ့ဖြစ်မဲ့ရာဂိုင်းနှုန်းဟာ25ရာဂိုင်းနှုန်းထိရောက်နိုင်ကြောင်းသမရအင်ဖြူရောထိတ်တန့်အရာရှိကြီးတဦးကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။လက်ရှိတရားဝင်ကိန်းဂဏန်းတွေအရ American မှာအလုံးလက်မဲ့ဥယျာဉ်ဟာ 14.9 ရာဂိုင်းနှုန်းထိရှိခဲ့ပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိစီစဉ်တွေကိုတင်ဆက်သွားမှာပါ။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွင့်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါ This program has come to you from the Voice of America, Washington.